မဆုစုနေခင်ဗျာအင်းတကောဘက်ကလယ်တွေကိုစစ်တပ်ကလာရောက်ဖယ်ရှားခိုင်းနေတယ်လို့သိရပါတယ်မဆုစုနေလည်းအဲ့ဒီဘက်ကိုရောက်နေတယ်ဆိုတော့လေအခြေအနေလေးဘယ်လိုများရှိပါလဲဗျ
ခင်ဗျားတို့ပေါ့နော်ဒီတပ်ပိုင်းဥဒရင်းချက်ထားတဲ့တဲမှာနေတဲ့ဒီတဲအိမ်တွေကိုဖျက်ပေးတာဒီတပ်ထင်းကနေပြီးတော့လူအင်အား100လောက်ရှိတဲ့ပေါ့နော်ဆင်းပြီးတော့လဲသမားကိုမောင်ရေးဆိုင်ထားတဲ့လေကိုဓာတ်ရည်နဲ့ကျန်းပြီးတော့အပင်တွေကိုလည်းအကုန်လုံးပေါ့နော်ဆွဲတင်ပြီးတော့ဒီမဲမဆိုင်ထားတဲ့လေကွင်းခုပုံစံမျိုးကိုဖျက်ဆီးပြင်လိုက်အဲ့ဒါကမနေ့9နာရီထိုးလာမှဖျက်ဆီးပြင်လိုက်ဒီနေ့မနေ့မှာလဲသမားရဲ့ဘက်ကလည်းဒုတ်တွေနဲ့ကိုဘက်ကလည်းဒုတ်တွေဓာတ်ရည်နဲ့အိုးကြီးဆန်ကဖြစ်တဲ့ခါကျတော့အဲ့ဆိုရင်ဒေါ်စုစုမင်းနဲ့ဟိုလိုက်ပြီးတော့စကားပြောပါဘောဆိုပြီးတော့မယ်သမားကြီးကခေါ်လာတော့အဲ့မှာဘုံမှု၃ရောင်းနဲ့အဲ့သူ့ဘက်ကဒုတ်တွေဓာတ်ရည်နဲ့ဒူအကုန်လုံးပေါ့နော်တခင်းကအခုလေအကုန်လုံးဝထိုက်လာတယ်သူကဟိုလဲသမားကလည်းဟိုအလောက်20ကျော်လောက်ပဲရှိတယ်နော်သူကနည်းတယ်ပေါ့အဲ့ဒါသမားပဋိပက္ခဖြစ်မှာဆိုလို့ဂျာဘောနော်ခင်းဆိုင်ဆောင်ရည်ရေးရနေပြီးတော့တွားစီခင်းလို့ဆိုပြီးပြောတော့အဲ့မှာဘုံမှု၃ရောင်းကတော်တော်မမှန်ရင်ကျွန်တော်ကိုပြောတယ်ခင်ဗျားလည်းဘာဖြစ်နိုင်လဲဆိုတာကြည့်လာတယ်ဒါကတက်သိမ်းထားတယ်တွတ်နေမြေတဲ့တွတ်နေမြေတဲ့ဝင်လာလို့ဆိုရင်ခင်ဗျားကတရားဆွဲလို့ရတယ်တဲ့ခင်ဗျားတို့လည်းအဲ့ဒီဒင်းလေးကိုဟိုတင်ပြီးတင်လို့ပေါ့နော်ဒီပြဿနာဖြစ်တာဘာညာလဲအဲ့လိုမျိုးဖြစ်
ဒီစစ်တပ်ကတင်ထားတဲ့လေတွေဆိုတာကဘယ်နှစ်ခုနှစ်တုန်းကတင်ခဲ့တာလဲလေဧကပေါင်းဆိုလို့ရှိရင်ဘယ်လောက်များရှိပါသလဲဗျအ
ဲ1996ခုနှစ်ကတင်ခဲ့တာလေဧကပေါင်းက9400ကျော်ရှိတယ်တင်ထားတဲ့တပ်ကလည်းချင်းကြီးကြောင်းစီဒီတပ်နဲ့ဒီတပ်ကတင်ထားစာရကုန်းပြီးတော့အုပ်စုစီလေးကြီးကအခုသူတို့တင်ထားတဲ့အုပ်တိုင်းခတ်ထားတဲ့ရွာလေးပေါ့စီဒီတပ်ကနေပြီးတော့အုပ်တိုင်းခတ်တာဒီစီလေးကြီးရွာလေးကဆက်ချမ်းကွဲသွားတယ်ချမ်းတော့အခုကျမလက်ရှိအခုစကားပြောနေတဲ့ချမ်းအပြင်ချမ်းဖြစ်သွားတယ်တချမ်းကအပြင်မှာကျသွားတယ်ချမ်းကတော့အုတ်တိုင်းရဲ့အတွင်းထဲမှာကျသွားတယ်အတွင်းထဲမှာကျသွားတယ်ဒီမေးအိမ်လေးနဲ့ဒီစဘာတွေကိုသူတို့ကလက်မခံလား
သူတို့ဒီတင်ထားတဲ့အထက်မှာလယ်သမားတွေကဒီလိုစဘာတွေစိုက်ပျိုးထားတယ်ဆိုတာဘာကြောင့်သူတို့ကအပြန်ပြီးစိုက်ပျိုးရတာလဲမ
သာတင်တာက1996ခုနှစ်ကတင်ပြီးတော့1998ခုနှစ်လောက်မှာပဲစီဒီတက်နဲ့အဲ့ဒီတက်ကနေပြီးတော့ဒီဒေသခံတောင်ငယ်သမားတွေကိုဒီလယ်တွေကိုမင်းတို့ပြန်လို့ပြီးတော့ငါတို့ကိုသူတို့တီးစားကနေလှုပ်ထုံထားတာဒေသခံတွေကလည်း2012လေယာဉ်မီဥပဒေနဲ့ပေါ်လာ1988ခုနောက်ပိုင်းတင်ဖြစ်တဲ့လေယာဉ်မီတွေကိုတင်ပြတောင်းဆိုခွင့်ရှိတယ်ဆိုတော့2012ခုနှစ်မှာပဲသူကမေယာဥပဒေဖြစ်လာတဲ့ချိန်မှာပဲတင်ပြတောင်းဆိုတယ်ဒါတွေကိုပေါ့နော်တက်သေးကိုသွားဆွေးနွေးတယ်2013ခုနှစ်မှာသူကတီးစားကမပေးရတော့ဘူး။ဘယ်တော့သူမယူတော့ဘူး။ဒီဘက်နဲ့မင်းတို့ဒီဘက်တွေဖက်ပေးဆိုပြီးဆင်းနေတာ။ဒီလဲသမားတွေကလည်းသူတို့ဆုံးတိုက်ပွဲလုပ်ပြီးတောင်းဆိုတာတို့အဲအဲ့လိုမျိုးဒုညာရှင်ပွဲလုပ်ပြီးတောင်းဆိုတာတို့အဲ့လိုတောင်းဆိုတယ်။ဆိုမျိုးတောင်းဆိုလို့တဲ့အပေါင်းတို့ဆိုပြီးတော့အခုဖြတ်ခိုင်းတာ။အိမ်ကိုမဖြတ်လို့ရှိရင်ဘယ်ကိုဖြတ်မယ်ဆိုပြီးတော့2019ရဲ့2014ရဲ့နေ့ကသူတို့ကအမေးထုတ်လိုက်တယ်လေ။ငါရဲ့2014မှာမင်းတို့တဲကိုဖြတ်မှလားမဖြတ်ဘူးလားမဖြတ်ဘူးဆိုရင်မင်းတို့စိုက်ထားတဲ့လေကြီးတွေကိုငါတို့ဓာတ်နဲ့ရမ်းမယ်ဆိုပြီး2019ရဲ့2014ရဲ့နေ့ကသူတို့ပြောလိုက်တာ။ဒီနေ့လဲကြောရွှေလေးတီးရတဲ့တမလေးမောင်အေးရဲ့လေကိုစပြီးတော့ဓာတ်နဲ့ခုတ်ပြီးရမ်းထုတ်ပလိုက်
။ဒီကိစ္စကိုပြေလည်အောင်ပေါ့လေဖြေရှင်းဖို့အတွက်ဆိုလို့ရှိရင်အမဘလို့များစီစဉ်ထားလဲမ။
ဒီလဲသမားတွေကကျမတို့ကိုလာတင်ပြထားတဲ့အချက်၃ချက်ရှိတယ်။ဒီအိမ်တဲတွေကိုဖြတ်ပေးမယ်ဆိုရင်သူတို့နေထိုင်ဖို့အတွက်ဟိုနေရာကွက်ကိုတရားဝင်ပေးဖို့ဒီထဲမှာကြံနေခဲ့တဲ့သူတို့လုပ်ကင်စားတော့တဲ့နေရာမျိုးတွေကိုလည်းပြန်လည်ပြီးတော့လုပ်ကင်ဝင်ပြုတ်ဖို့သူတို့အထက်လက်ဝင်ဖို့အတွက်ဒီအုပ်ရတိုင်းကနေကြော်ကြော်ကြက်နေရတာတွေကိုလမ်းပေါက်တစ်ခုဖွင့်ပေးဖို့၃ချက်ကိုကျမတို့တောင်းဆိုပေးပါလို့သူတို့ညှိနှိုင်းထားတာ။ဒါအဖြစ်တင်ဆုံးနဲ့အဖြစ်နိုင်ဆုံးကိုကျမဒီလယ်သမားတွေတောင်းဆိုခိုင်းတဲ့၃ချက်ကိုပဲကျမတောင်းဆိုမှာပါ။ကျမတောင်းဆိုခြင်းပြုပါဆိုတော့သူကအတွေ့မခံဘူး၊သွားစုနေတဲ့အတွေ့မခံဘူး။ကျွန်တော်တို့ဘုံမှာဘလို့မှအတွေ့မခံဘူးသူတို့ပြောလိုက်တာ
။အမအခုလိုပြကြမိတာကျေးဇူးပါဗျ
။ Okay.